ဂျပန်ပြည်အနောက်ပိုင်းအိုဆာကာမြို့အနီးမှာဒီကနေ့ခီးစဉ်580ကျော်ပြုတ်သိမ့်တင်ဆောင်လာတဲ့ယထာလူနေအိမ်ကိုဝင်တိုက်ပြီလို့လူ51ယောက်ထဲမှနေသေဆုံးပြီး400ကျော်ဒဏ်ရာရသွားပါတယ်။အဆောက်အဦကိုလမ်းကျော်ပြီးဝင်တိုက်တဲ့အခါရှေ့တွဲများပြားသွားကြောင်းတွဲတွေအောက်ကလူတွေကိုကယ်ဆယ်ရကြောင်းသေဆုံးကြသူတွေထဲမှခီးစဉ်ကဘယ်နှယောက်တိုက်တဲ့ကလူကဘယ်နှယောက်ဆိုတာမသိရသေးကြောင်းစသဖြင့်သတင်းများမှဖော်ပြထားပါတယ်။အဲ့ဒီယထာကိုတာဝန်ယူခုံမောင်းသွားသူကတော့လုပ်သက်17လသာရှိသေးတဲ့23နှစ်သားဖြစ်တယ်လို့ဆိုပါတယ်။